တောင်ကိုရီးယားနိုင်ငံကကန့်ကွက်နေတဲ့ကြားကပဲမြောက်ကိုရီးယားနိုင်ငံကိုပြီးခဲ့တဲ့သတင်းပတ်တွင်တွားရောက်လည်ပတ်ခဲ့ကြတဲ့နိုဘယ်ဆုရှင်၃ဦးကမြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုတွေလျှော့ချပေးဖို့တောင်းဆိုလိုက်ကြပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့မြောက်ကိုရီးယားနိုင်ငံကိုနိုင်ငံရေးနဲ့မသက်ဆိုင်တဲ့ပညာရေးဆိုင်ရာတန်တမာရေးနည်းလမ်းနဲ့ငင်းချမ်းရေးလက်ကမ်းလိုကြောင်းပြောကြပါတယ်။စစ်ပညာဆိုင်ရာနိုဘယ်ဆုရှင်ရစ်ချတ်ရောဘတ်၊စီးပွားရေးဆိုင်ရာနိုဘယ်ဆုရှင်ဖင်ကစ်လန်းနဲ့ဓာတုဗေဒဆိုင်ရာနိုဘယ်ဆုရှင်အရွန်စီချာနိုဗာတို့၃ဦးကကုလသမဂ္ဂကချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုတွေနဲ့အင်တာနက်အလွယ်တကူမရနိုင်တဲ့အတွက်မြောက်ကိုရီးယားသိပ္ပံပညာရှင်တွေအခက်တွေ့နေရကြောင်းပြောကြားခဲ့ကြပါတယ်။ကွန်မြူနီမြောက်ကိုရီးယားနိုင်ငံပေါ်ချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုအတော်များများကိုပြန်လည်ရုပ်သိမ်းပေးဖို့အတွက်နော်ဝေး၊ဗြိတိန်နဲ့အစ္စရေးနိုင်ငံတို့ကနိုဘယ်ဆုရှင်၃ဦးကပျုံယမ်းမြို့ကပြန်လာပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းတော်တွေကိုပြောကြားလိုက်ကြတာပါ။မြောက်ကိုရီးယားနိုင်ငံကပညာရေးအဆောက်အအုံတွေမှာခေတ်ပေါ်သိပ္ပံဤပညာဆိုင်ရာကိရိယာတွေအလုံးလောက်မရှိတဲ့အခြေအနေတွေကိုလည်းစစ်ပညာဆိုင်ရာနိုဘယ်ဆုရှင်ရစ်ချတ်ရောဘတ်စ်ကပြောကြားခဲ့ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းမြောက်ကိုရီးယားနဲ့အပြန်အလှန်ထိတွေ့ဆက်ဆံလိုတဲ့ဆန္ဒရှိပြီးခီးစဉ်အတွင်းအ ਨੇ ဆုံးမြောက်ကိုရီးယားကျောင်းသားနှစ်ယောက်ကိုအနောက်နိုင်ငံတွေကိုခေါ်လာဖို့အတွက်ဖိတ်ခေါ်ခဲ့တယ်လို့ရောဘတ်စ်ကပြောပါတယ်။သိပ္ပံပညာရှင်၃ဦးဟာမြောက်ကိုရီးယားနိုင်ငံအတွင်းကဆေးရုံတွေတက္ကသိုလ်တွေနဲ့သူတည်တနာဌာနတွေကိုတွားရောက်လည်လာခဲ့ကြတာပါအတန်တိတ်တန်တမာရေးလို့အမည်ပေးထားတဲ့သူတို့ရဲ့ခီးစဉ်ကိုတော့ဂျနီဗာမြို့အခြေစိုက်နိုင်ငံတကာညီညွတ်ရေးအဖွဲ့ကစီစဉ်ပေးခဲ့တာဖြစ်ပြီးသူတို့အနေနဲ့မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံခဲ့ခြင်းမရှိဘူးလို့ပြောပါတယ်